ကယားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲဖြစ်နေတာဒီကနေ့ January 3ရက်နေ့ဆိုရင်4ရက်သက်တိုက်ရှိလာနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲတွေအတွင်မှာတော့စစ်ကောင်စီဘက်ကနေလေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေအတွင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့ဘက်ကတိုက်ပွဲအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမမျှသစေအောင်ပြောပြပေးပါရှင်။
ဒီဇင်ဘာ31ရက်နေ့ကစပြီးတော့ဒီကနေ့ဇန်နဝါရီ3ရက်နေ့အထိဒီမော့ဆိုမြို့နယ်မှာပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေနှီးစဉ်ဖြစ်နေပါတယ်။ဒီကနေ့တနင်္လာနေ့မှာညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့က VOA ကိုပြောပါတယ်။ဒီကနေ့ထီလေးရဲ့ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါရယ်31ရက်နေ့ကတိုက်ပွဲတွေကစစ်တပ်ဖက်ကလေကြောင်းကနေပါတိုက်ခိုက်တယ်လို့လည်းဒီမိုးဆိုဒေသခံတူကအခုလိုပြောပါရယ
်တိုက်ပွဲကတော့အစီအလေးကတော့ဆင်းရဲတယ်နော်နောက်ဒီစစ်တပ်ရဲ့စင်ကရှင်တွေလောက်လေကြောင်းတွေလောက်လောက်ပေါ့နော်အဲဒီမှာလည်းတိုက်နေတယ်ဘုံချဲလာတယ်ဆရာကြီးဘုံချဲတယ်ပေါ့နော်ဒီကိစ္စဆိုရင်ဆက်ဆက်အဲ့လိုလေရှိရပါမလို့ရအောင်လို့အစားလို့ဒီနေရာတော့လည်းမရှိနိုင်လို့ဆိုရင်ဒီဆိုင်ကနေလည်းရလေအဲ့လိုလည်းအနိုင်ရောရှိတော့မယ်။ဆောင်းလေးမိုင်လောက်ဝင်ရဲရရတော့မယ်။ဆိုရင်လည်းမရှိချင်တဲ့မခံနိုင်ကြဘူးလို့ဆိုလည်းကအဲ့လိုမျိုးအလုံးချင်းတော့လည်းလို့ဆိုတော့
ဒီဇင်ဘာ31ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဖြင့်တိုက်လေရင်နေတဲ့ပါပစ်ခတ်ပြီးတော့တိုက်ခိုက်မှုတွေရှိပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖက်ကနှစ်ဦးကြဆုံးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆုကသတင်းထုတ်ပြန်ပါတယ်။ဒီမော့ဆုမြို့ငွေတောင်ဆယ်လမ်းစုံအနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆု DMO PDF ကဥဆောင်ပြီးတော့မဟာမိတ် PDF ပူးပေါင်းတပ်အပွားဝင်တခြားတော်လှန်ရေးအင်အားစုတပ်တွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆုကသတင်းထုတ်ပြန်ထားပါတယ်။လာနေချီပြီးတော့ကြာနေပြီဖြစ်တဲ့ဒီမော့ဆူမြူနယ်တွေကတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုးလုနေရသူကလည်းတောင်းနေချီပြီးတော့ရှိပါတယ်။စစ်တပ်ဖက်ကလမ်းကြောင်းတော်တော်များများကိုပိတ်ဆို့ဆစ်ဆီးနေတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကနေ့ထိတိုက်ပွဲတွေဖြစ်နေလို့စားတောက်ကုန်တွေဝယ်ဖို့ခက်ခဲနေတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ
်။အခုတိုက်ပွဲဖြစ်တဲ့နေရာကဒီမော့ဆူမြို့ပေါ်ပါလား။မြို့မရေလက်ပေါ်ရင်ဒီနေရာဆက်ကမ္ဘာအောင်တယ်နော်ဒီနေရာဒီစားတောက်ကိုဖြစ်တဲ့ဆိုတော့အဒီနေရာဆာဟိုအရေးအကြီးတွေကစဉ်းစားနေရတယ်ဆန်းနေရတယ်နော်အဲ့ဒါရှိတော့မှထောက်ကနေလည်းရှိပြီးဆိုတော့အဲ့တော့ဒီလိုမျိုးတော့တောင်းတဲ့လိုလည်းရှိတယ်နော်အလဲဆုံးပါတော့စားတောက်ကိုကျင်းနေတဲ့လားရေးဖြစ်တယ်နော်နောက်ပြီးတော့ဒီမှာကဆာမီလောက်တက်တော့တာပေါ့နော်ဟုတ်
စစ်တပ်ကအနာသိမ့်ခဲ့ပြီးတဲ့နောက်2020ခုနှစ်အတွင်းကြားပြည်နယ်ထဲမှာကီနီအမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြားမှာထိတွေ့တိုက်ပွဲစုစုပေါင်း130ကျော်ဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့ဘက်က73ဦးအရဲသားဒေသခံ146ဦးသေဆုံးခဲ့တယ်လို့ဒီကနေ့ဇန်နဝါရီ3ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။